ကျွန်တော်30နှစ်ကြာကလက်နက်ကြီးကြားရောက်ပေါက်ကွဲလို့9နှစ်အရွယ်ကလေးငယ်တူပါဝင်ဒေသခံ၄ဦးသိဆုံးခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်ကျွန်တော်တလအတွင်းမှာပဲကောလင်းမြို့နယ်အတွင်းလက်နက်ကြီးနဲ့ပြစ်ခတ်ခံရတာ၃ချိန်တည်းနဲ့ရှိခဲ့တယ်လို့သိရပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုနားလည်အောင်ပြောပြပါမယ်
စကိုင်းတိုင်းကောလင်းမြို့နယ်ကျော်စရာရပ်ကွက်ထဲကိုစစ်ကောင်စီတပ်ဖွဲ့တွေပြစ်ခတ်လိုက်တဲ့လက်နက်ကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်9နှစ်ဝန်းကျင်အရွယ်ကလေးငယ်သူအပါဝင်ဒေသခံ၄ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ် ကိုရောင်ဘုတ်ကြီးရွာဖက်မှာဒေသကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ကောလင်းမြို့နယ်ထွေအုပ်ရုံးမှာရှိတဲ့စစ်ကောင်စီတပ်ကအခုလိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဖြစ်ပြီးကျော်စရာရပ်ကွက်ကနေအိမ်နှလုံးပေါ်ကျရောက်ပောက်ကွဲခဲ့ရကနေလူ၄ဦးသေဆုံးခဲ့တာလို့ဒေသခံတအူဖြစ်တဲ့ကိုရောင်နီကပြောပါတယ်။ခင်ကတော့အခုရှားတဲ့အိမ်ဟိုတိတ်ထ ော်လင်းတရားပေါ့အမဒီရဲ့အဲ့ခုနကြီးစီမားလေးပြသူကအဲ့ခုနကြီးမလို့ပါမိဘမိတော်ကပေါ့သူအဲ့ခုနကြီးမကစီတော့ဆိုးရောက်အိမ်ရတယ်သူအိမ်ရဲ့နောက်ကဘေးကရဲ့အိမ်မှာနောက်ကအလုပ်တစ်ပြီးတစ်ယောက်ပါလာတာကြာပြီးတော့မှပြည်ရတယ်ဒေါ်စာကြည့်ကြည့်ရတယ်ဆိုတော့သူသူပေါ့လေးဦးပြမှာစီပေါ့ဒီဆုံးသွားတာကျော်စီရရက်ခွက်နဲ့ကျော်စီရရက်ခွက်ကျော်ကျွန်တော်ပြောမှဆိုတော့ရက်ခွက်ကြီးပေါ့အမပြောမှဆိုလူကြီးရက်ခွက်ပေါ့ရက်ခွက်ကူမှလို့စားစားရန်ထူလိုက်တော့အဲ့ဒီလုံးစေချာအဲ့ဒီကိုကြာပြီးတော့မှအမရဲ့အင်းစီငယ်မှလည်းဒီခြီးွားပေါ့စစနဲ့ကလေးကလေးမှလေးဆိုရင်ခေါင်းမှချမရတော့လေကျော်စန်းဆိုတဲ့ခနာကိုအပေါ်ပိုင်းအပေါ်ပြစ်စီသွားတာလို့ဆိုတော့သားမျိုးချစ်ချင်းနဲ့ကြိုလိုက်တယ်ဗျာ
ကျော်စီရရက်ကွက်နဲ့စစ်ကောင်စီတပ်တွေလက်နက်ကြီးအထိုင်ချထားတဲ့ထွေအုံယုံကမိုင်ဝက်လောက်တာဝေတယ်လို့လည်းဒေသခံတွေကပြောပါတယ်အခုဖြစ်ရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး BOA ကဆက်သွယ်မြင်မြန်ခဲ့ပေမဲ့လည်းဖုန်းပြန်လည်းထေကြားတာမရှိသေးပါဘူးစစ်ကောင်စီတပ်တွေဟာအခုလိုလက်နက်ကြီးတွေနဲ့လူနေအိမ်တွေကိုမကြာခဏပစ်ခတ်လေးရှိပြီးပြီးခဲ့တဲ့ဂျွန်လတလားထဲမှာတင်သုံးချိန်ထက်မနည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကတော့ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာဒေသတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ရက်တွေလုပ်နေတာကြောင့်လို့တုံ့ပြန်ပြောဆိုလို့ရှိပါတယ်